ယူကရိန်းငြိမ်းချမ်းရေးဆွေးနွေးပွဲမှာဥရောပအနေနဲ့ပါဝင်ခွင့်ရဖို့ပါဝင်ခွင့်ရမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ယူကရိန်းနိုင်ငံဆိုင်ရာတန်တမန်ကမနေ့ကပြောကြားလိုက်ပါတယ်။ယူကရိန်းလုံခြုံရေးအတွက်ဥရောပနိုင်ငံတွေအနေနဲ့ဘာတွေအကူအညီပေးနိုင်မလဲလို့အမေရိကန်ဘက်ကဥရောပနိုင်ငံတွေမေးခွန်းထုတ်လိုက်ပြီးတဲ့နောက်မှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။အမေရိကန်အနေနဲ့ယူကရိန်းနဲ့ရုရှားကြားမှာငြိမ်းချမ်းရေးဆွေးနွေးဖို့အတွက်ဂျာမနီဝင်ဆောင်ရွက်နိုင်တယ်လို့ဂျာမနီနိုင်ငံမြူနစ်မြို့မှာကျင်းပတဲ့ကမ္ဘာလုံးဆိုင်ရာငြိမ်းချမ်းရေးညီလာခံမှာအမေရိကန်သမ္မတထရန့်ရဲ့ယူကရိန်းငြိမ်းချမ်းရေးအထူးတန်တမန် Keith Kellogg ကပြောကြားခဲ့တာပါဒီဆွေးနွေးပွဲသကဝိုင်းအတွင်းဥရောပနိုင်ငံတွေရဲ့အလားအလာနဲ့ပတ်သက်လို့မေးတဲ့အခါမှာတော့သူဟာလက်တွေ့သမားဖြစ်တဲ့အတွက်ဒီကိစ္စကဖြစ်လာမယ်မထင်ဘူးလို့ပြောပါတယ်ဆွေးနွေးပွဲကိုတော့ရုရှားနဲ့ယူကရိန်းကြားစစ်ပွဲကိုအဆုံးသတ်ဖို့အတွက်ရည်ရွယ်တာဖြစ်တယ်လို့လည်း Kellogg ကပြောသွားပါတယ်ရှင်